အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအနေနဲ့အစ္စရေးဝန်ကြီးချုပ်နဲ့အခုသတင်းမလွှင့်ခင်လေးမှာပဲတွေ့ခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်ထိုနီဘလင်ကန်အနေနဲ့ထယ်လီဖုန်းမြို့တော်ကိုဒီနေ့ရောက်သွားပြီးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုနဲ့ဂျေရုဆလင်မှာဒီနေ့တွေ့ခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ရှုံးကခုနကပဲထုတ်ပြန်လိုက်တာပါ။နိုင်ငံသားရဲ့ဝန်ကြီးဘလင်ကန်အနေနဲ့ဂါဇာနဲ့လေဗနွန်စစ်ပွဲပဋိပက္ခလျှော့ချရေးဝန်ကြီးချုပ်နတန်ယာဟုနဲ့တွေ့ပြီးအစ္စရေးသမ္မတအိုက်ဇက်ဟာဇော့နဲ့ကာကွယ်ရေးဝန်ကြီးယော့ဖ်ကလန်တို့နဲ့လည်းဆက်တွေ့မှာလို့အမေရိကန်ရာရှိတွေဘက်ကလည်းပြောထားပါတယ်။ဂါဇာစစ်ပွဲစပြီး17ချိန်မြောက်အခုလိုရောက်လာတဲ့ဝန်ကြီးဘလင်ကန်နေနဲ့ဂါဇာပြည်ရဲ့ရေးပြန်ဆွေးနွေးဖို့လူသားချင်းစာနာမှုအကူအညီပို့ပေးနိုင်ဖို့နဲ့လေဗနွန်ဘက်ဟစ်ဘိုလာနဲ့စစ်ပွဲတွေလျှော့ချရေးတွန်းအားပေးဖို့ရှိတယ်လို့ဒီအမေရိကန်ရာရှိတွေကဆက်ပြောပါတယ်။ဒါပေမဲ့ဘလင်ကန်အစ္စရေးမြို့တော်ကိုမရောက်ခင်နာရီပိုင်းလေးမှာပဲလေဗနွန်အခြေစိုက်ဟစ်ဘိုလာတွေအနေနဲ့ထယ်လီဖုန်းနဲ့ဟိုင်ဖာမြို့နားတွေကအစ္စရေးစစ်အခြေစိုက်စခန်းတွေကိုရော့ကက်ဒုံးတွေနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။အစ္စရေးဘက်ကတော့လေဗနွန်ဘက်ကနေပစ်ထည့်လိုက်တဲ့ဒီရော့ကက်ဒုံးကြီးတွေကိုကြားဖြတ်ဖြတ်စီးနိုင်ခဲ့တယ်လို့ပြောထားပါတယ်။ဒါအပြင်ဒီနေ့မှာပဲအစ္စရေးဘက်ကလည်းလေဗနွန်မြို့တော်ဘေရုတ်ရှိအဓိကအစိုးရစေယုံကိုတိုက်ခိုက်ခဲ့ပြီးအနည်းဆုံးလူဆယ်ဦးသေဆုံးကနောက်ထပ်58ဦးဒဏ်ရာရခဲ့တယ်လို့လေဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောထားပါတယ်ခင်ဗျ။